ဒီနေ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကလက်ဖြန့်ကျင်းပမဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲကိုကြိုဆိုကြောင်းပြောပါရယ
်ဒီလိုစလိုက်တာကောင်းပါလေဒါဟာအဲပြည်ထောင်စုလွှတ်တော်ရဲ့တောင်းဆိုချက်ပါဒါကျွန်မတောင်းဆိုချက်နဲ့မဆိုင်ပါဘူးကျွန်မကတောင်းထားတာဟို2023နှစ်ပေါ့နှစ်နှစ်ကြော်ကြော်ကလေးကတောင်းထားတာ4ပွင့်ဆိုင်ပါဒါပေမဲ့လည်းဟိုပြည်ထောင်စုလွှတ်တော်ကနေပြီးတော့6ဦးပေါ့နော်တွဲဆောင်ပွဲတောင်းတော့လဲကျွန်မတို့အနေနဲ့သဘောတူပါတယ်ဘာဖြစ်လို့လဲဆိုတော့ဒါဆိုတော့ဥက္ကဋ္ဌနဲ့အစလုံးပါလေ။နောက်တိုင်းသားပါတီရဲ့ကိုယ်စားလှယ်ပါလေ။ဆိုတော့ဒါဘာမှကျွန်တော်တို့ကန့်ကွက်စရာလည်းမရှိပါဘူး
။ဒါပြင်လာမယ့်2025ရွေးကောက်ပွဲကိုတတ်မှတ်ထားတဲ့အချိန်တိုင်းကျင်းပပေးဖို့လိုအပ်ကြောင်းပြောခဲ့ပါဗ
ျ။ဒီမှာရောက်နေတဲ့သတင်းတော့တော်တော်များများသိမယ်ထင်ပါတယ်။အရင်နှစ်အောက်တိုဘာ10ရက်နေ့ကတင်တယ်။တမနာကြီးရဲ့လစဉ်ပေးတဲ့မင်းကုန်းထဲမှာဆိုလို့ရှိရင်လိုအပ်လို့ရှိလို့ရှိရင်အငင်းရည်ဆွေးနွေးပွဲတွေကိုအကြောင်းပြုပြီးတော့ရွေးကောက်ပွဲကိုနောက်ဆုံးရမယ်ဆိုတဲ့သဘောထားရောက်တဲ့စကားတွေပြောသွားတာရှိပါတယ်။ဒါကတော့အဲဒီအောက်တိုဘာတုန်းကအဲ့ကလေးကအန်ဒီလိုပြောပါတယ်။ဒါလုံးဝမဖြစ်သင့်ဘူး။ဒါငင်းရည်ဖြစ်စဉ်ကိုပဲဖြစ်ဖြစ်တခြားကိစ္စတွေကိုပဲဖြစ်ဖြစ်အကြောင်းပြပြီးတော့ရွေးကောက်ပွဲများအချိန်တိတိကျကျမဖြစ်ဖို့ရာကိုဥမတည်သင့်ဘူးဆိုတာတော့အဲ့ဒီကပြောသွားပြီးသားပါ။ဒီတိုင်းပဲလက်ရှိတယ်
လာမယ့်2025ရွေးကောက်ပွဲကိုတပိတ်မှောက်လေမလားဆိုပြီးသတင်းတောက်တအူးကမင်းမြန်ရမှာအားလုံးကိုခုချိန်မှာထုတ်ဖော်ပြောဆိုလို့မရကြောင်းပြောခဲ့ပါတယ
်။အရင်ပြောတာရှင်းရှင်းလေးပဲသူတို့ကရွေးကောက်ပွဲကိုတပိတ်မှောက်နိုင်တဲ့အခြေအနေမျိုးဖြစ်နိုင်လားဆိုတော့ဒါပြောလို့မရဘူးလို့နိုင်ငံရေးမှာဆိုရင်ဟိုဟာလုံးဝမဖြစ်နိုင်ဘူးဒီဟာလုံးဝဖြစ်နိုင်ဘူးဘယ်တော့မှအပြတ်ပြောလို့မရဘူးလို့ဒါပါပဲ
နိုင်ငံသားသတင်းတောက်တအူးကဖွဲ့စည်းပုံပြင်ဆင်ရေးအပြောင်းအလဲနဲ့ပတ်သက်ပြီးမေးမြန်းရမှာလက်ရှိလွှတ်တော်တွေကတက်မတော်သားကိုယ်စားလှယ်အရေးအတွက်ကိုတဖြည်းဖြည်းချင်းလျှော့ချသွားဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အကြံပြုချက်တွေထဲမှာတစ်ချက်အနေနဲ့အကြံပြုထားကြောင်းပြောပါရတယ်။အဲ့ဒီလိုဖြစ်ဖို့အတွက်ဒီမိုကရေစီစနစ်မှာရွေးကောက်တင်မြှောက်ခြင်းမခံရဘဲလွှတ်တော်တွေမှာကိုယ်စားပြုခွင့်မရှိဘူးဆိုတဲ့ကျင့်စဉ်ကိုလက်ခံပြီးအပြန်အလှန်ဆွေးနွေးညှိနှိုင်းပြီးဖြေရှာဖို့လိုအပ်ကြောင်းလည်းပြောပါရရှင်။